ဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့မှာကျင်းပနေတဲ့2024ကမ္ဘာစီးပွားရေးညီလာခံဘေးပတ်မှာမြန်မာအရေးတန်ခင်းတပိုင်ခင်းဆွေးနွေးပွဲကိုဇန်နဝါရီလ16ရက်နေ့တုန်းကကျင်းပခဲ့ပါတယ်။အာရှဒေသနဲ့နိုင်ငံတကာအဖွဲ့အစည်းတွေဖိတ်ကြားထားသူတွေတက်ရောက်ဆွေးနွေးခဲ့ကြတဲ့ပွဲမှာမြန်မာနိုင်ငံငြိမ်းချမ်းတည်ငြိမ်ပြီးတော့စုစည်းမှုပြန်ရအောင်လို့ထိုင်းနိုင်ငံကတက်ကြွတဲ့အခန်းကနေကြိုးပမ်းသွားမယ်လို့ကတိပြုခဲ့ပါတယ်။အာဆီယံအဖွဲ့နဲ့အတူအိန္ဒိယနိုင်ငံတွေတခြားမိတ်ဖက်နိုင်ငံတွေနဲ့အတူတွဲပြီးကြိုးပမ်းဆောင်ရွက်သွားမယ်လို့ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်သူပမ်ပလီဘာဟီဒါနူဂါရာကပြောကြားခဲ့တယ်လို့ထိုင်းနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းနဲ့နိုင်ငံရေးအဖြစ်ရဖို့အတွက်သက်ဆိုင်တဲ့အဖွဲ့အလုံးအနေနဲ့အတိတ်ပဲရှိတဲ့ဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့ထိုင်းဒုဝန်ကြီးချုပ်မစ္စတာပမ်ပလီကအရေးထားပြောကြားခဲ့ပါတယ်။လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိုထိုင်းနိုင်ငံအနေနဲ့အဓိကဦးစားပေးဆောင်ရွက်နေတယ်လို့လည်းသူကမြန်မာအရေးတန်ခင်းတပိုင်ခင်ဆွေးနွေးပွဲမှာပြောသွားပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိနေကြတဲ့မြန်မာပြည်သူတွေအတွက်အကြီးအကျယ်လိုအပ်နေတဲ့လူသားချင်းစာနာတဲ့အကူအညီတွေကိုပေးဖို့ထိုင်းနိုင်ငံကဆောင်ရွက်နေတယ်လို့ပြောပါတယ်။လိုအပ်တဲ့အကူအညီတွေကိုလိုအပ်သူတွေစီပို့ပေးတဲ့နေရာမှာထိရောက်မှုရှိဖို့စိတ်ချပွင့်လင်းမြင်သာမှုရှိဖို့အတွက်မြန်မာနဲ့ပေါင်းပြီးတော့ထိုင်းနိုင်ငံကဆောင်ရွက်နေတယ်လို့ Davos မြောက်ကျင်းပတဲ့မြန်မာအရေးတန်ခင်းတမန်ခင်ဆွေးနွေးပွဲမှာထိုင်းနိုင်ငံဘက်ကဆွေးနွေးခဲ့တဲ့အကြောင်းထိုင်းနိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဇန်နဝါရီလ16ရက်နေ့တုန်းကပဲထိုင်းကြီးတပ်ဦးစီးချုပ်ယုံအကြံပေးဘုတ်ဖွဲ့ဥက္ကဋ္ဌထိုင်းအိန္ဒိယနိုင်ငံများညှိနှိုင်းရေးစင်တာအကြီးအကဲတို့လည်းနေပြည်တော်မှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်နိုင်နဲ့တွေ့ဆုံခဲ့ကြပါတယ်။နှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးအကြမ်းဖက်မှုတိုက်ဖျက်ရေးတွေကိုအမြင့်ချင်းဖလှယ်ဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။ဒီဇင်ဘာ12ရက်နေ့တုန်းကလည်းထိုင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဗိုလ်ချုပ်မှုကြီးမေအောင်နိုင်တို့ဗီဒီယိုကွန်ဖရင့်နဲ့ဆွေးနွေးခဲ့ကြပါတယ်ရှင်။